ยาค่ายมีเนี่ยมีเอาไปงานนี่พี่รอบิงลาเทศในงานบักกูทวีตัวจ่าเรดุขาเดรีเปลี่ยนเลยลักษณะยิ่งกิจสมาเนี่ยมาสู้ยาทุบยันท่าเรตเดียเฉลี่ยดีกูเปลี่ยนสมัยยาราเจ้าดุขาเดรีเปลี่ยนละแม่สี่เจ็ดหน้าหนีเนี่ยเรลุเนี่ยมาสู้ยาตาวินชี
วิญญาณเปลี่ยนสลายไปไหมดูข้าเดรีบอกกันว่าตัวเองลงจากอีปาวินต้องสู้ท่าเรือชัดดีกูเนี่ยมาสู้ยาบอกกันแต่ยังเวลาเยอะจริงไม่ใช่เดียร์เจ้าคู่เชิงที่ไม่เปลี่ยนนายจ่าเดบุลูเปลี่ยวมาเลยเจ้าเปลี่ยนสงกรสัตว์เอ็มมี่เนี่ยท่าเรือคนยังเวียงกันเต็มจ่าปีท่าบาร์เลยสิเป็นอะไรสิมีมันในงานตัวดูนี่เจ้าเป็นอะไรสิในงานแบบทวีตัวจ่าเรือหุ่นยาดูข้าเดรีกูเปลี่ยนเลยเล็กขันยี่กิสมาปีนี้จะนวลลาเรียสับบีเนี่ยมาสู သည်သည်ပြန်လာနိုင်ရေးကိစ္စနဲ့ပတ်သက်လို့တတ်တလို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စခရစ်စတင်းဘာဂနာနဲ့ဆွေးနွေးချိန်မှာအဲ့ဒီအကြောင်းကိုရှင်းပြခဲ့တယ်လို့မြန်မာအစိုးရအဖွဲ့ဝင်လူမှုပိုလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားခြားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဒီကိုဘယ်လိုပြန်လာရမလဲဆိုတဲ့ဒီနိုင်ငံသဘောတူညီချက်တိုင်းဆောင်ရွက်ရမယ့်လုပ်ငန်းသိလည်းမသိဘူးစလို့ကိုမရဘူးဘာလို့လဲဆိုတော့သူတို့ကဘယ်သူမှ information လာမပေးဘူးအဲ့လိုမျိုးစဖို့လည်းဘာမှလာမပြောဘူးဆိုတဲ့အတွက်ကြောင့်သူတို့ကဘယ်လိုလုပ်ပြောဘယ်သူဆက်သွယ်နဲ့ဘယ်လိုစရမလဲဆိုတာမျိုးတွေဖြစ်နေတယ်ဘာလို့ကျွန်တော်တို့ message ကြီးပို့ကြတယ်အဲ့လိုပဲဟိုသဘောတူညီလမ်းကြောင်းမှုပဲနဲ့သူ့ဘက်သူပြန်ဝင်လာတဲ့လူတွေကအဲ့တိုင်းပဲပြောတယ်ပုံမှန်ဒီလိုမရဘူးမနေကျင်တော့ဒုက္ခတွေရောက်နေတယ်သူတို့လည်းမိုးရစီမုတ်တုံရစီလည်းရောက်နေကြအောင်လို့သူတို့ဖြစ်သိပြန်လာခြင်းနဲ့ဒါပေမဲ့ပြန်လာဖို့ခက်နေတယ်ဆိုရင်ဟာလေအဲ့ဒါမျိုးနဲ့ပတ်သက်လို့ကျွန်တော်ကဆူရမတူကူစီလို့ပြောပြတဲ့ခါကျတော့ तू ကတိုက်တွန်းမယ်တဲ့ तू အခုသွားမှာတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုသူရောက်မှာတဲ့ရောက်ရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်တွန်းမှာမယ်လို့သူကပြောသွားတယ
်ဒုက္ခသည်ပြန်လာရေးအစီအစဉ်နှောင့်နှေးနေတာနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအဲ့လိုပြောပေမဲ့ဒုက္ခသည်အနေနဲ့ကတော့သတင်းအချက်လက်မရလို့မပြန်ကြသေးတာမဟုတ်ပဲနိုင်ငံသားဖြစ်ခွင့်လွတ်လပ်စွာသွားလာခွင့်အပါအဝင်သူတို့လိုလားတဲ့တောင်းဆိုချက်တွေကိုမြန်မာအစိုးရကအာမခံအကောင့်ထဲပေါ်ပေးမယ်ဆိုတဲ့ဂတိစကားတွေကြားရတဲ့အချိန်ကြမှသာရခိုင်ပြည်နယ်မှာပြန်လည်အခြေချဖို့စဉ်းစားထားကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလာမ်ကပြောပါတယ
်ကျွန်တော်တို့ပြန်ဖို့ကတော့တို့ဘင်္ဂလားဒေ့ရှ်အစိုးရလည်းခက်လန့်တာရှိတယ်ဒါပေမဲ့ကျွန်တော်ရဲ့တောင်းဆိုချက်ကိုအပြည့်အဝမရမရှိမြန်မာအစိုးရကလက်ခံနဲ့အစီအစဉ်မရှိတဲ့အတွက်ကြောင့်ကျွန်တော်တို့မပြန်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအပေါ်အမြားဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်ဒုက္ခသည်စခန်းကိုရောက်တရားရှိမှလဲကျွန်တော်တို့ဒီရဲ့တောင်းဆိုချက်ကိုတင်ပြခဲ့တယ်။နောက်မြန်မာအစိုးရဘက်ကဒေါက်တာဝင်းမြတ်ရဲ့ခရီးစဉ်မှလဲကျွန်တော်တို့လက်မဲ့တူပြီးတော့တောင်းဆိုခဲ့တယ်။အဲ့ဒီတောင်းဆိုချက်ကိုလက်မှတ်ကမရှင်းကာလပဲလုံးကျွန်တော်ကသွားဖို့အစီအစဉ်မရှိပါဘူးခင်ဗျာ
။မြန်မာအစိုးရကတော့1982ခုနိုင်ငံသားဖြစ်ခွင့်ဥပဒေပေါ်အခြေခံပြီးပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့အခွင့်အရေးကိုဖော်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ခုနအခွင့်အရေးကိုခုနပြောတဲ့အတွက်ကြောင့်သူတို့ရဲ့ပြန်ဝင်လာမဲ့သူတွေရဲ့အခွင့်အရေးကဥပဒေအရရရှိမှာပဲရရှိဖို့အတွက်ကဆောင်ရမယ့်လုပ်ငန်းစဉ်တွေရှိတယ်အဲ့ဒီလုပ်ငန်းစဉ်တွေအကုန်လုံးကျွန်တော်တို့ကပြင်ဆင်ထားပြီးသားစထားပြီးသားဖြစ်တဲ့အတွက်ကြောင့်ပြန်ဝင်လာတဲ့သူတွေရက်တရက်တဲ့အခွင့်အရေးတွေအကုန်ရမှာဆိုတဲ့အတွက်ကြောင့်ဒါအတွက်ကလည်းသူတို့မသိဘူးဖြစ်နေတယ်လွှမ်းမိုးမှုတွေသူတို့မှရှိနေနိုင်တယ်အခုတော့တီးအောင်ကျွန်တော်တို့ကအမီးမွေးတို့နဲ့ဆောင်ရနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတွက်ကိုလည်းပြန်ဝင်လာရင်ပုံမှန်တိုင်းကျွန်တော်တို့ကသောသားသားမှာဖြစ်တယ်ရရှိမဲ့အခွင့်အရေး
ဘင်္ဂလားဒေ့ရှ်နေစာဒုက္ခသည်စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာပြန်လည်အခြေချနေထိုင်ခွင့်ရမယ့်အစီအစဉ်နဲ့ပတ်သက်လို့ဇွန်လ16ရက်ဒီကနေ့မှာမြန်မာအစိုးရကိုဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ကြောင်းကိုအစ္စလာမ်ကပြောပါတယ
်ဆန္ဒပြဝေးပြုလုပ်ခြင်းရဲ့အကြောင်းအရတော့မြန်မာအစိုးရနဲ့ရန်ဂျာဒုက္ခသည်များအတွက် agreement ဆိုင်ချုပ်ဆုံးဆိုတဲ့အခါရန်ဂျာတောင်းဆိုများပါဝင်မှုပြုရင်ဒုရယရှာမှာရန်ဂျာနာမည်ကြီးဘုံရှိသောနာမည်ကြီးတစ်ခုရှိတာကိုပေါ်ပြခြင်းနဲ့ခါရီယာရှာမှာမြမအစိုးရနဲ့ UNESCO UNDP MOU လာမဲတူတာကိုအဲ့ဒီ MOU မှာရန်ဂျာအမည်နဲ့နိုင်ငံသားအကွာအဝေးအဘယ်ဝပါဝင်ခြင်းရှိမရှိပေါ်ပြခြင်းမရှိဒီကိုစစ်ကြမ်းမိကြောင်းနဲ့ရန်ဂျာဒုက္ခသည်များနဲ့ညီလိုက်ဆောင်ရမှုပြုလုပ်ဖို့အတွက်တောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Miss Christine Wagner ဟာရခိုင်ပြည်နယ်မောင်နှောဘူးသီးတောင်ကိုတွားရောက်มาဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွားရောက်တွေ့ဆုံမှာပါမြန်မာနိုင်ငံမှာရှိနေစဉ်အတွင်းတမတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကိုလိုနီခေတ်အင်္ဂလိပ်အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်ကနေသူတို့ကိုခေါ်သွင်းလာတာဖြစ်ပြီး1892ခုသံဃောင်းစီရင်အရ ရှီယိတ်ပထန်မွတ်စလင်ဆိုတာသာရှိပြီးမြန်မာနိုင်ငံမှာရိုဟင်ညာဆိုတာမရှိဘဲဘင်္ဂလီတွေအဖြစ်သာလက်ခံထားကြောင်းမစ္စဘာဂနာကိုရှင်းပြခဲ့တယ်လို့တက်မတော်ကွေဦးစည်းချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ